2020ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲအတွင်းပယ်ဖျက်ခြံလက်ထားတဲ့တိုင်းရင်းသားမဲဆန္ဒနယ်မြေတွေမှာအစိုးရကရွေးကောက်ပွဲပြန်ကျင်းပပေးမယ်ဆိုရင်ကြိုးဆိုကြောင်းတိုင်းသားပါတီခေါင်းဆောင်တို့ပြောဆိုလိုက်တဲ့အကြောင်းကိုတင်ပြခြင်းပါလေကျွန်တော်ညဝင်းအောင်ပါခင်ဗျာလွတ်လပ်ပြီးတရားမျှတတဲ့အခြေအနေမရှိတာကြောင့်ဆိုတဲ့ရွေးကောက်ပွဲကော်မရှင်ရဲ့အကြောင်းပြချက်နဲ့တိုင်းသားဒေသတွေဖြစ်တဲ့ရခိုင်ရှမ်းကချင်ကရင်နဲ့မွန်ပြည်နယ်တွေကဒေသတချို့မှာ2020ရွေးကောက်ပွဲမကျင်းပခဲ့ပါဘူး။ဘာကြောင့်တရားမျှတမှုမရှိနိုင်ဘူးလဲဆိုတာကိုရွေးကောက်ပွဲကော်မရှင်ကရှင်းမပြခဲ့ပေမဲ့လေးလာသုံးသပ်သူတွေကတော့လုံခြုံရေးအာမခံချက်မရှိနိုင်ဘူးဆိုတဲ့တမ်မတော်ရဲ့အကြံပြုချက်ပေါ်အခြေခံပြီးရွေးကောက်ပွဲမလုပ်ခဲ့တာဖြစ်နိုင်ကြောင်းသုံးသပ်ကြပါလေ။အခုတော့တိုက်ပွဲအများဆုံးဖြစ်ထားတဲ့ရခိုင်ပြည်နယ်တွေကပယ်ဖျက်ခြံလက်ထားတဲ့မဲဆန္ဒနယ်မြေတွေမှာဒီဇင်ဘာလမကုန်ခင်ရွေးကောက်ပွဲပြန်ကျင်းပပေးဖို့အေးအေးရခိုင်နဲ့နှက်ကင်တပ်ဖွဲ့ကကြာသာပတိနေ့မှာတင်ညာချက်ထုတ်ပြန်တောင်းဆိုထားသလိုအစိုးရစစ်တပ်ဘက်ကလည်းအေးအေးရဲ့တောင်းဆိုမှုအပေါ်ကြိုးဆိုကြောင်းနဲ့ရွေးကောက်ပွဲတွေပြန်ကျင်းပနိုင်ရေးညှိနှိုင်းဆောင်ရွက်သွားမယ်လို့တရားထဲမှာတင်ညာချက်ထုတ်ပါတယ်။ဒါကြောင့်ရခိုင်ပြည်နယ်တွေကကြံလန့်နေတဲ့နေရာတွေမှာရွေးကောက်ပွဲပြန်ကျင်းပပေးမယ်ဆိုရင်ကြိုးဆိုကြောင်းနဲ့ဝင်ရောက်ရှင်ပြိုင်ဖို့အစဉ်သင့်ရှိကြောင်းရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဦးတာထွန်းလှက VOA ကိုပြောပါတယ
်ရခိုင်ပြည်နယ်မှာစစ်ကနေမြို့နယ်လုံးကိုဟိုရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်မရှိတော့လောက်ပုလို့ကျွန်တော်တို့အဲ့လိုယုံကြည်တယ်မဖြစ်လို့ဆိုရင်ဟိုဒီတိုက်ပွဲဆိုတာကလေမြို့နယ်တမြို့နယ်မှာနေရာစုံမှာတမြို့နယ်လုံးမှာတိုက်ပွဲဖြစ်နေတာမဟုတ်ဘူးအဲ့ဒါကြောင့်ဒီမြို့နယ်တွေမှာရွေးကောက်ပွဲလုံးလို့ရတဲ့ဟိုအခင်းအကျင်းကတည်းကအမှန်တကယ်ရှိနေခဲ့တဲ့အခြေအနေဖြစ်ပါတယ်ကျွန်တော်တို့ပါတီနဲ့တော့ဆိုတော့ကျွန်တော်တို့ကတော့အဲ့ဒီမိသားစုတွေမှာရွေးကောက်ပွဲဝင်ဖို့တော့ကျွန်တော်တို့ပြင်ဆင်ထားသိပြီးတော့အခြေအနေရှိတယ်လေတကယ်လို့အဲ့ဒီလိုရွေးကောက်ပွဲပြန်လေကျင်းပမယ်ဆိုရင်တော့ကကျွန်တော်တို့ပါတီနဲ့တော့ကပါဝင်ပြီးကျွန်တော်တို့အဲ့ဒီရွေးကောက်ပွဲကိုဝင်ရောက်ရှင်ပြန်ပေါ်ဖို့တော့ကဆန္ဒရှိလို့ဆိုတော့ကကျွန်တော်အပြစ်ပြလို့ရတယ
်အလားတူမြို့နယ်တချို့မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရှမ်းပြည်နယ်မှာရွေးကောက်ပွဲပြန်ကျင်းပပေးမယ်ဆိုရင်ကြိုးဆိုကြောင်းပြောလာသူကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဗဟုအလုံးမှုဆောင်အဖွဲ့ဝင်စိုင်းမျိုးစင်ဖြစ်ပါတယ
်သူတို့ပြပြခံနေရတာကတော့ဟိုအဓိကကျွန်တော်တို့ပါတီဆိုးမှုခဲ့တဲ့အဲ့နေရာတွေမှာပြပြခံရတာပေါ့နော်အဲ့လိုဆိုတော့ဒါကျွန်တော်တို့နေရတာတော်တော်လေးဒီနစ်နာမှုရှိတယ်ပေါ့နော်အဲ့ဒီအတွက်ကျွန်တော်တို့ကတော့ဒီပြန်ပြီးကျင်းပဖို့တော့ဒါကျွန်တော်တို့ကပုံပြီးတော့မျော်လင့်ထားပါဗျအထူးသဖြင့်တော့ကျွန်တော်တို့ဒီမိုင်းကန်ပေါ့နော်မိုင်းကန်ဆိုဘာမှလဲဟိုပေါ့နော်ချစ်ပွဲဖြစ်နေတဲ့အင်းဒါလည်းမဟုတ်ဘူးခုတော့ဇမတိလုံချွေးရဒီပြဿနာရှိရနေတာတော့ဘာမှမရှိဘူးဗျအဲ့တော့မိုက်ကန်လိုမျိုးဘာကြောင့်ဒီမကျင်းပောက်လို့လဲဆိုတာကလားကျွန်တော်တို့ပါတီဘူဌာနချုပ်ကလည်းရုပ်ပေါ်ပဲမတိုင်ရင်ခဲ့တော့လားဒီနေကုန်ထုတ်ခဲ့ဘူးပါလားဗျအခုကျွန်တော်ရဲ့တူဒီတဘောဆိုတော့ဒါရှမ်းပြည်ကမှပယ်ဖျက်ခဲ့တဲ့ရုပ်ပေါ်ပဲနေမိတယ်ပေါ့အဲ့ဒီမှာဒါပြန်ကျင်းပမယ်ဆိုတာကျူစွေလို့ပဲကျွန်တော်ပြောချင်ပါခင်ဗျအ
ဲ့ဒီလိုရခိုင်နဲ့ရှမ်းပြည်နယ်တွေမှာရွေးကောက်ပွဲပြန်ကျင်းပပေးနိုင်မယ်ဆိုရင်ပြည်သူတွေမဲပေးပိုင်ခွင့်ကိုအလေးထားရရောက်တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုက္ခဦးကွန်ဂရမ်အောင်ခန်းကမြင်ပါတယ
်ဒီရခိုင်နဲ့ရှမ်းမှာလစ်လက်နေတဲ့ကျဆင်းနေတဲ့နေရာဒီပြန်ပြီးမှအစိုးရအနေနဲ့ရွေးကောက်ပွဲကိုကျင်းပတင့်တယ်ဆိုတဲ့ဟာကိုတော့ကျွန်တော်ပြောလို့ပါတယ်ရွေးကောက်ပွဲကျင်းပမယ်ဆိုရင်ကျွန်တော်ကြိုးဆိုပါတယ်ဒီပေဖြတ်တဲ့မြို့နေဒီရွေးကောက်ပွဲမကျင်းပတဲ့ညီမမှရှိတဲ့ပြည်သူလူထုတရားလုံးတွေကလည်းမေးဆန္ဒပေးပိုင်ခွင့်ရှိတဲ့လူတွေဖြစ်ပါတယ်ဒါကြောင့်လည်းရွေးကောက်ပွဲကျင်းပပြုလုပ်မယ်ဆိုပုံမှန်တင့်တော်မယ်နောက်တစ်ချက်ကတော့ဒီ AA ကိုတိုင်ကလည်းရခိုင်ပြည်မှာရွေးကောက်ပွဲကျင်းပစေခြင်းတဲ့တပုံမျိုးဖြစ်ပါတယ်ဒါကြောင့်လည်းမဟာစစ်တပ်ရောတိုင်းရင်းသားလက်နက်ကဖွဲ့စည်းပြီးရောဒီနိုင်ငံကြီးကိုနိုင်ငံကြီးအရဆွေးနွေးတိုင်ပြီးမှပြုလုပ်သွားရင်အနာဂတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံအတွက်လွန်တရာမှအကျိုးပြုနိုင်မယ်လို့ကျွန်တော်ဒီလိုပဲသုံးသပ်မိပါတယ်
။ကချင်ပြည်နယ်မှာတော့ဆက်ရှိမြို့နယ်ရှိတဲ့တဲ့တချို့သောကျေးရွာအုပ်စုတွေမှာရွေးကောက်ပွဲမကျင်းပနိုင်ပဲမြို့နယ်တိုင်းလူလူမှာပြည်သူအများစုမဲပေးနိုင်ခဲ့ပါတယ်။2020ရွေးကောက်ပွဲအတွင်းရခိုင်ပြည်နယ်မှာ18မြို့နယ်ရှိတဲ့အနေနဲ့9မြို့နယ်မှာမြို့လုံးကျော်ရွေးကောက်ပွဲပယ်ဖျက်ခဲ့သလိုမြို့နယ်အကွဲပေါင်း55ခုကျော်ရှိတဲ့ရှမ်းပြည်နယ်မှာဆိုရင်လေ၆မြို့နယ်မှာမြို့လုံးကျွတ်ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူးခင်ဗျာ။